ဂျပန်နိုင်ငံကလူမှုကြီးကြပ်ရေးထိန်းသိမ်းရေးရဲ့အကျိုးစခန်းတွေမှာကျန်းမာရေးစောင့်ရှောက်မှုညံဖြစ်နေတာကြောင့်ဒါကိုကောင်းမွန်လာအောင်ပြုပြင်ပေးဖို့ဆိုပြီးမြန်မာနိုင်ငံသားတွေအပါအဝင်အထင်းသိမ်းကလူ10ခန်းလောက်ဟာဒီအပိုင်းအတွက်မှာအစာငတ်ခံဆန္ဒပြနေကြပါတယ်။ဒီပေါ်မှာတော့ဂျပန်ဆိုရကလိုက်ရောဖြည့်ရှင်းပေးတဲ့အခြေအနေတွေမတွေ့ရသေးဘူးလို့လူခွင့်ရေးလှုပ်ရှားသူတွေကလည်းပြောပါတယ်။ဒီကြောင်းပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။
နောက်ခံအကြောင်းအမျိုးမျိုးနဲ့ဂျပန်နိုင်ငံမှာဒုက္ခသည်အဖြစ်ခိုလုံခွင့်တောင်းခံခဲ့ကြတဲ့မြန်မာအပါအဝင်နိုင်ငံသားတွေတဲကတချို့ကိုအကြောင်းပြချက်မခံလုံလို့ဆိုပြီးဂျပန်အစိုးရကလူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းတွေမှာလာပေါင်းများစွာချုပ်နှောင်ဖမ်းဆီးထားတာပါဂျပန်နိုင်ငံလာဝကထိန်းသိမ်းရေးစခန်းမှာအဖမ်းခံရတဲ့နိုင်ငံသားတွေကိုတတ်မှတ်ခွဲတန်းတဲ့အစားအသောက်ကြွေးမွေးတယ်ဆိုပေမဲ့စေကူတမှုကျန်းမာရေးစောင့်ရှောက်တဲ့အပိုင်းမှာအားနေတာကြောင့်အထိန်းသိမ်းခံနိုင်ငံသား20ကျော်ကတိုကျိုမြို့ရှင်နာဂါဝါလာဝကထိန်းသိမ်းရေးစခန်းမှာမေလ9ရက်နေ့ကစပြီးအစာငတ်ခံဆန္ဒပြခဲ့ကြပါတယ်။အဲဒီနောက်ပိုင်းအစာငတ်ခံဆန္ဒပြသူ90ကျော်အထိဖြစ်လာတယ်လို့ AB သတင်းတပုတ်မှာဖော်ပြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့လာဝကစခန်းမှာအထိန်းသိမ်းခံရသူတွေကိုတွားရောက်ကူညီလေးရှိတဲ့တိုကျိုမြို့နေဦးကျော်ကျော်စိုးပြောပြတာကအ
ဲပထမဆုံးကျွန်တော်တို့ကြားတဲ့သတင်းကအီရန်ရဲ့ဗီယက်နမ်ရဲ့ပေါင်နောက်မြန်မာတွေလည်းပါတယ်ဒီတိုကျိုမြို့ရှိနာဂါဝါမှာရှိတဲ့လူမှုကြီးကြပ်ရေးထိန်းသိမ်းစခန်းမှာစာငတ်ခံဆန္ဒပြတဲ့ဆွေးနွေးပွဲဖြစ်လာတယ်လေ။နောက်ပိုင်းမှာနာဂိုယာမှာရှိတဲ့ထိန်းသိမ်းစခန်းမှာလည်းဆန္ဒပြတဲ့ဆွေးနွေးပွဲမှာကျွန်တော်တို့ကြားသိရပါတယ်။ဒါမှတစ်ချက်တို့တောင်းဆိုတာကအကြ ాయి ထိန်းသိမ်းခံနေရတဲ့အခါသူတို့စိတ်ပိုင်းဆိုင်ရာအများကြီးကြီးခဲ့လာတယ်ဆိုတဲ့ဟာ။အဲ့ဒီအခြေအနေကနေပြီးတော့ပိုကောင်းအောင်လုပ်ပြီးပို့။နောက်နာမကျန်ရှိတဲ့ခါမှာတမန်ကြီးစောင့်ရှောက်မှုပဲ။လက်ရှိအနေထားကပို့ပြီးတော့ကောင်းအောင်လုပ်ပြီးပို့ဆိုတဲ့တောင်းဆိုတာသိထားပါတယ်။ဥပမာဆိုလို့ရှိရင်ခဏချင်းဝင်ရုံပြည့်ရဲ့ဒီမှာရုပ်ပြည့်ရဲ့မြေကောင်းဖြစ်တယ်ပါနေဆိုရင်ရာဝင်နဲ့တွေ့ဝင်မရပါဘူးဖြစ်လို့ဆိတ်ရဖြစ်တဲ့ဖြစ်ကြောက်ဆိုရင်အဲ့လိုမျိုး case တွေကဟိုးရင်တွေကရှိတယ်လေ
ဆန္ဒပြနေသူတွေထဲမှာတရုတ်မြန်မာအီရန်ဖိလစ်ပိုင်နိုင်ဂျီးရီးယားဘင်္ဂလားဒေ့ရှ်ပါကစ္စတန်ဂါနာပီရူးစတဲ့နိုင်ငံသားတွေလည်းပါဝင်ပါတယ်အစာငတ်ခံဆန္ဒပြတာဟုတ်မှန်ကြောင်းဂျပန်အစိုးရကသတင်းမီဒီယာတွေကိုတရားဝင်ပြောခဲ့ပေမဲ့ဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုလိုက်လျောဖြေရှင်းတဲ့အခြေအနေမျိုးမတွေ့ရသေးဘဲဒုက္ခသည်လျှောက်ထားသူတွေပေါ်ဂျပန်အစိုးရကငကူထားတဲ့တင်းကျပ်တဲ့မူဝါဒတွေအပြောင်းလဲမရှိသေးဘူးလို့ဦးကျော်ကျော်စိုးကသုံးသပ်ပါတယ်
။2016ခုနှစ်မှာဂျပန်နိုင်ငံမှာဒုက္ခသည်လျှောက်ထားတဲ့သူက8000နီးပါးရှိပါတယ်။2019မှာဆိုရင်စံပြင်းပြများမယ်လို့ခန့်မှန်းတာလည်းရှိလာပါတယ်။တပေါင်းကျော်နိုင်တဲ့အနေအထားရှိတယ်လို့ပြောထားပါတယ်။အဓိကချက်ကတော့ဒီမှာလာပြီးတော့အလုပ်လုပ်ကြနေတဲ့သူတွေနဲ့သူတို့ချင်းလေ့ကျင့်လုပ်တာပေါ့လေ training visa နဲ့လာတဲ့သူတွေကသူတို့တိုင်ဒီမှာထားချုပ်ခဲ့တဲ့စာချုပ်နဲ့ဂျပန်ရောက်တဲ့အခါမှာလုပ်ရတဲ့အလုပ်အနေထားနဲ့မျိုးစားနဲ့ဝါဟမှုတွေဖြစ်လာတဲ့အခါမှာသူတို့အလုပ်ကနေဆက်ပြေးလာပြီးတော့ဒုက္ခတွေကိုရှောက်ထားကြတာအဲ့ဒါပေါ့အဲ့ case ကပုံများပါတယ်အဲ့ဒါပြုရတော့နေဆိုင်ဝင်ပြေးဖို့လည်းသူတို့စဉ်းစားပါအဲအဓိကကတော့ဒီလူတယောက်ကသူ society လူမှုအတိုင်းဝိုင်းအတွက်အခက်အခဲဖြစ်စီမှာလားဆိုတဲ့ရှိတော့ကနေကြည့်တာများပါတယ
်။လောင်ဝကထင်းထင်းစကားမှာအဖမ်းခံရသူတွေတဲကတချို့ကိုမူရင်းနိုင်ငံပြန်ပို့ဖို့ဂျပန်အစိုးရကစီစဉ်နေတာကြီးလည်းရှိပါတယ်။အဲ့လိုဆုံးဖြတ်ချက်ခြားထားခံရသူတွေအနေနဲ့မိခင်နိုင်ငံကိုပြန်ကြရမယ်လို့ဂျပန်တရားရေးဝန်ကြီးဌာနအရာရှိတဦးကပြောပါတယ်။ပြီးခဲ့တဲ့မတ်လတုန်းကလည်းအသက်40အရွယ်ဗီယက်နမ်နိုင်ငံသားတဦးဟာတိုကျိုမြို့နဲ့မူဝေးတဲ့အီဘာရာကီခရိုင်လာဝကထိန်းသိမ်းရေးစခန်းမှာလေဖြတ်တီးဆုံသွားတယ်လို့ AP သတင်းမှာဖော်ပြပါရယ်။တနင်္ဂနွေလုံးမှာရှိတဲ့လာဝကထိန်းသိမ်းရေးစခန်းတွေမှာအဖမ်းဆီးခံရတဲ့ဗီဇာမဲ့နိုင်ငံသားအနည်းဆုံး1300ကျော်ရှိနေပါရယ်။အဲ့ဒီထဲမှာတရုတ်နိုင်ငံသားတွေကအများဆုံးဖြစ်ပါရယ်။ဂျပန်နိုင်ငံမှာလက်ရှိနေထိုင်ကြတဲ့မြန်မာနိုင်ငံသား2000နီးပါးရှိပြီးအဲ့ဒီထဲမှာနိုင်ငံရေးအကြောင်းပြချက်နဲ့ဒုက္ခသည်အဖြစ်ခိုလုံခွင့်ရထားသူ300ကျော်ရှိပါရယ်။အခြား9000ကျော်က special status အထူးနေထိုင်ခွင့်ဗီဇာနဲ့နေခွင့်ရထားပြီးကျန်းမြန်မာနိုင်ငံသားတွေကတော့ကျောင်းသားဗီဇာနဲ့နေထိုင်သူတွေရှိသလို training visa ဂျပန်နိုင်ငံသားတွေနဲ့အင်အောင်ပြူထားတဲ့ visa စသဖြင့်အမျိုးမျိုးရှိကြပါတယ်။အထူးနေထိုင်ခွင့်ဗီဇာနဲ့ကိုလွန်ခွင့်လျှောက်ထားသူတွေဟာအစပိုင်း6လမှာအလုပ်လုပ်ခွင့်မရှိဘဲအဲ့ဒီနောက်ပိုင်းဂျပန်အစိုးရကတရားဝင်အတိအမှတ်ပြုတဲ့နေထိုင်ခွင့်ဗီဇာမရသေးရင်တောင်အလုပ်လုပ်ခွင့်ရကြပါလေခင်ဗျာ။